မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်14ခုအနက်17ခုမှာရေဘေးဒုက္ခကိုဆိုးဆိုးဝါးဝါးခံစားနေရပြီးနောက်ပိုင်းမှာတော့စနေနေ့မှာတဘာဝဘေးအန္တရာယ်ကိုဆိုးဆိုးဝါးဝါးခံစားနေရတဲ့အခိုင်ပြည်နယ်မြောက်ဦးမြို့နယ်မင်းပြားမြို့နယ်ထဲမှာတေဆုံးပျောက်ဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။တိုင်းနယ်ပြည်နယ်အလိုက်မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေမရှိသလောက်အားနည်းနေတဲ့အတွက်ကိုထူကိုထကယ်ဆယ်ရေးတွေလုပ်နေရပါတယ်လို့ပြောပါတယ်။မအေးအေးမှာသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဆယ်ရက်ကျော်ကစပြီးတိုင်းနယ်ပြည်နယ်အလိုက်မိုးပြင်းထန်စွာရွာသွန်းခြင်း၊မြေကြီးကြီးခြင်းတွေအပြင်မင်္ဂလာပင်လယ်အော်မြောက်ပိုင်းကနေလာတဲ့ကိုမန်မုန်တိုင်းဝင်ရောက်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ရခိုင်ပြည်နယ်အပါအဝင်တိုင်းနယ်ပြည်နယ်အလိုက်ရေဘေးဒဏ်ကိုဆူဆူဝါးဝါးခံစားခဲ့ရတာပါ။ရခိုင်ပြည်နယ်ပါဝင်ချင်းပြည်နယ်မကွေးတိုင်းစကိုင်းတိုင်းဒေသကြီးတွေကိုသဘာဝဘေးနဲ့တိုက်ရောက်နေတဲ့နေရာဒေသများအဖြစ်အစိုးရကတောက်ကြနေကကြေညာခဲ့ပါတယ်။ရခိုင်မျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဦးခိုင်ကြည်ဆိုကတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၄ခုမှာရေဘေးဒဏ်ကြောင့်တေဆုံးသူ၁၀ဦးကျော်ရှိတဲ့အကြောင်းအခုလိုပြောပါတယ်
။မင်းပြား၇ယောက်၊မြောက်ဦး၄ယောက်၊ဘုံနာကျွန်း၃ယောက်အဲ့ရတဲ့တုန်းက၄ယောက်တော့တော့ပြီ။
ဒီကနေ့မှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းမြမြို့နယ်ဘက်မှာရေကြီးမှုတွေကြောင့်အသက်ဘေးကနေလွတ်မြောက်ဖို့ကြိုးစားကြရင်ပျောက်ဆုံးသေဆုံးမှုတွေဖြစ်ပေါ်ခဲ့ရကြောင်းကိုထုကိုထကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကရွှေစေးဝါးဆရာတော်ဦးသမပီရကအခုလိုမိန့်ပါတယ်
။မြောက်ဦးမြို့နယ်မြောက်ဦးမြို့ရဲကကြောက်ရည်ကြီးကြောက်ရည်ကြီးရဲကတယောက်ပြေတယ်ဒီနေ့ပစုံဖေကလူလျောက်ပြေမှန်တော့မရဘူး။မြောက်ဦးမြို့နယ်ကြောင်းတောင်ကျောင်းတော်ရှိတော်ကပေါ့အပေါ့ကြီးလင်းမြောက်ပေါ့နော်အင်းရဲ့တပါးတိပါတော့တာအပေါ့ကြီးလင်းမြောက်နဲ့အင်းရဲ့တပါးတိပါတော့အင်းကအဆောင်ငါးဆယ်လောက်ရင်းနဲ့မြုပ်တော်တယ်လို့တင်ရတယ်အဲ့ဒါအဲ့ဒီကမင်းသားမျိုးနေဟိုမင်းသားရွာကတစ်နေ့ချီရောက်ပြေတယ်ဒါမှဒီနေ့မြုပ်တော်တာကိုရင်းနဲ့မြုပ်တော်တာဟိုတချို့ကတော့ဒီကူးရင်းပေါ့ဟိုလဲရောက်ကူးရင်းနဲ့ကူးလို့မြောက်ပြနေမြုပ်ပါတော့တာပေါ့နော်လေစားလိုက်နဲ့ဒီလိုလောင်းနေပေါ့ဦးစိုးမရောလေဒီမှာရခိုင်နယ်ကလောက်လို့ခေါ်တယ်အဲ့ဒါကြိုအဲ့လေနဲ့တော့တာမှလေမှောက်ပြဖြစ်ပြေသွားတာခင်ဗျားစိုးလို့မလို့လားဦးဖုံးနေရလဲဆက်ရဆက်ဦးစင်းအဲ့ဟာဦးစင်းတနေရတော့လောက်ပဲလား
ညဦးမျိုးနယ်ထဲမှာပါတဲ့ကြေးရွာတချို့ကိုဆက်သွယ်သွားလာလို့မရတဲ့အတွက်စိုးရတဲ့အခြေအနေတွေကိုခံမမ်းမရဖြစ်နေကြောင်းနဲ့ရေဘေးဒဏ်ကိုခံစားနေရတဲ့ကြေးရွာတွေကပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်ကယ်ဆယ်ရေးဆက်လေတွေအမြန်လိုအပ်နေတယ်ဆိုပြီးဆရာတော်ကမိန့်ပါတယ်။အခုချိန်ထိတော့လက်လန်းမီတလောက်ကြေးရွာတွေကိုတွားရောက်ကူညီရမှာဆက်သွယ်ရေးအခြေအနေပြတ်တောက်နေတယ်လို့ကယ်ဆယ်ရေးအရေးပေါ်လိုအပ်နေတဲ့နေရာတွေမှာအစိုးရဌာနဆိုင်ရာတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမတွေ့ရတဲ့အကြောင်းပြောပါတယ်
။မြောက်မြို့ဒီနေ့မြောက်မြို့တွေမြို့လုံးနေတာဈေးတွေကကုန်းမြို့တာပဲ။ဟိုစောလုံးလာလို့တော့မလွယ်ကော်ဈေးတွေကဟိုတအားပြင်းတာပေါ့နော်။ဒီအကြပြင်းတော့လူတွေကသွားတာလေလေသွားလာတာလေတော်တော်လေးတော့ခက်ခဲကြတယ်ဒါပေမဲ့အဲ့ဒီခြေတွေမှာမိတဲလည်းမတွေ့ဘူးရေးတွေကလည်းမတွေ့ဘူးဒါစစ်တဲကလည်းမမြင်ဘူးအဲ့လိုဖြစ်နေတယ်နေတွေမှာပေါ့တော့နေတွေမှာတချို့နေတွေမှာရှင်တော်လူများတော့ဘူးနေတွေများဘူးဘုံလည်းမဘုံကျဲနေတွေများတော့အခက်အကျုံနဲ့ညီဝတွေတော့အများကြီးပေါ့နော်ဒါမှအဲ့ဒီနေမှာအဲ့ဒီနေရာဒီမှာပြောင်းပြေးလာတဲ့ခြေတွေတော့လွယ်တယ်ဆက်လေလွယ်တယ
်ကိုမန်မောင်တိုင်းဝင်ရောက်နေတဲ့ဘင်္ဂလားပင်လယ်ရောရခိုင်ကမ်းရိုးတန်းဒေသဘက်မှာတော့နေချင်းတိုက်ခတ်မှုတွေနဲ့ရေကြီးမှုတွေကိုခံစားနေရကြောင်းရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကရခိုင်မျိုးသားပါတီဥက္ကဋ္ဌဦးထွန်းအောင်သိန်းကဆိုပါတယ
်။ဘူးတိတော်အခြေအနေကလေကျွန်တော်တို့ဒီလေတိုက်တာရောကျွန်တော်တို့ရေနစ်တာရောအခုစလို့ကျွန်တော်တို့တန်ခံရတယ်ခင်ဗျ။အေးကျွန်တော်တို့လေကအပြင်းအထန်ဆုံးဖြစ်တယ်ခင်ဗျ။ကျွန်တော်တို့ဒီအားလားကျွန်တော်တို့အနေဆုံးကမိုက်ကိုစီလောက်တော့ကျွန်တော်တို့ဒီမှာတိုက်နေတယ်ခင်ဗျ။ဒီမှာရှိတဲ့မျိုးပုံမှာရှိတဲ့တော့ဟာလားရှိတဲ့ပြစ်ပန်တွေအဲ့တော့အကုန်လုံးဒီလမ်းပေါ်မှာလေးပြီးတော့ကျွန်တော်တို့ဒီအီမေးလ်ကိုပြကြရလေရှိတယ်ခင်ဗျာအီပြိုတော်လည်းများရှိတယ်အဆက်တွေကကျွန်တော်တို့မရသေးဘူးဖြစ်နေတဲ့ကြော်လေးရှိတယ်အဆက်တွေရတဲ့ကြော်လေးကလည်းအဆိုးဆုံးဖြစ်နေတယ်ခင်ဗျာ
မကွေးတိုင်းပွင့်ဖြူမြို့နယ် ARD တိုင်းဟင်းသရမြို့နယ်ထဲမှာလည်းရေဘေးဒဏ်ကိုစူးစူးဝါးဝါကြုံတွေ့နေရပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်ထဲမှာတော့တံတားတွေရေထဲမျောပါသွားခဲ့ပါတယ်ဒီတိုင်းတိုင်းအတွင်းကကလေးမြို့မှာတော့ပြီးခဲ့တဲ့ရက်ကလေးကရေနစ်မြုပ်နေပြီးကျေးဇူးရင်းလုပ်နေတဲ့နေရာတွေမှာပါရေဘေးတင်တဲ့အတွက်နေရာပြောင်းရွှေ့မှုတွေအကြိမ်ကြိမ်လုပ်ခဲ့ရပါတယ်ဒီကနေ့မှာတော့မြန်မာသမ္မတကရေဘေးတင်တဲ့နေရာတွေကိုရဟတ်ရင်နဲ့တွားရောက်ကြည့်ရှုမယ်လို့ဆိုပါတယ်ရေဘေးဒဏ်ခံစားနေရတဲ့မြန်မာပြည်သူတွေနဲ့ပတ်သက်လို့ရေဘေးဒဏ်ကိုကြိုတင်သတိပေးမှုအားနည်းတာတွေနဲ့သတင်းနှစ်ပတ်ကျော်ကြာတဲ့အထိကျေးဇူးရင်းလုပ်ငန်းများဖြည်းဖြည်းရောက်ရောက်လုံဆောင်နိုင်ဖို့အတွက်အားနည်းပြတ်ခွက်ခဲ့တယ်ဆိုပြီးအစိုးရကိုဝေဖန်နေကြတဲ့အချိန်မှာအစိုးရတာဝန်ရှိသူတွေကသတိတိုင်းကလေးမျိုးကိုတွားရောက်ကြည့်ရှုဖို့အတွက်ပြင်ဆင်ခဲ့တာပါပခုတ်ကူမကွေးမင်းဘူးအောင်လံပြီမော်လိုက်နဲ့သတိတိုင်းမျိုးများစိုးရိမ်ရေမှတ်ကိုရောက်ရှိနေတဲ့အကြောင်းကိုတော့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်